တော်တင်လို့အခုလိုပြောလာပြီးတော့တွေ့ဆုံမြောက်ဝင်ပြည့်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ခင်ဗျာအခုကျွန်တော်ပထမဆုံးမေးချင်တာကတော့မြန်မာနိုင်ငံမှာလက်ရှိလှုပ်ဆောင်နေတဲ့ပညာရေးပြုရင်ပြောင်းလဲမှုဟာဘယ်အဆင့်ကိုရောက်သွားပြီလဲကျွန်တော်တို့ကြားတာလွတ်တော်ထဲမှာလည်းဆွေးနွေးတာတွေဆုံးဖြတ်ချက်ချတာတွေရှိတယ်အပြင်ကဒီဆရာတို့လို NNER အဖွဲ့ဝင်တွေကနေပြီးတော့စ조사လှုပ်ဆောင်နေတာတွေရှိတယ်ဒါပေမဲ့အခုလက်ရှိအနေအထားမှာဘယ်အဆင့်ကိုရောက်နေပြီလဲဆရာ
အခုပညာရေးဥပဒေကိုပြင်တဲ့ဥပဒေချမ်းကလွတ်တော်ထဲမှာရောက်နေပြီအမျိုးသားလွှတ်တော်ကနေပြည်သူလွှတ်တော်ပြည်သူလွှတ်ကနေအမျိုးသားလွှတ်တော်အဲ့ဒီဆင်ရောက်နေတယ်ဟိုလုပ်ငန်းစဉ်အနေနဲ့ဒီចောင်းသားတွေတောင်းဆိုတဲ့အချက်နဲ့ပတ်သက်လို့လေးပွင့်ဆိုင်ဆွေးနွေးပွဲမှာចောင်းသားတွေကပညာရေးဥပဒေကိုပြင်မှုအချက်17ချက်တောင်းဆိုတယ်လေးပွင့်ဆိုင်ဆွေးနွေးပွဲမှာသဘောတူခဲ့တယ်အစိုးရဘက်ကကိုယ်စားလှယ်တွေကလွှတ်တော်ဘက်ကကိုယ်စားလှယ်တွေကចောင်းသားရောအနေနဲ့ရောသဘောတူတယ်အဲ့ဒီ17ချက်ကိုအခြေခံပြီးတော့ပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းရေးတယ်လေးပွင့်ဆိုင်ကသဘောတူတယ်ပြင်ဆင်တဲ့ဥပဒေချမ်းကိုပြီးတော့ February 15ရက်နေ့မှာလွတ်တော်ကိုတင်လိုက်တယ်။ဒါလွတ်တော်အမျိုးသားလွတ်တော်မှာဆွေးနွေးတဲ့အခါကျတော့ចောင်းသားတွေတောင်းဆိုချက်တွေကအဓိကကြတဲ့ပညာရေးဘိုလ်ချုပ်ကံမှုလျှော့ချတဲ့ပညာရေးဖြစ်ဖို့ចောင်းသားတွေအနေနဲ့လိုလားတယ်။ဒါပေမဲ့အမျိုးသားလွတ်တော်မှာဘိုလ်ချုပ်ကံမှုကိုဆက်ပြီးတော့ဘိုလ်ချုပ်ကံနဲ့ပညာရေးစနစ်မျိုးပြန်ထားတယ်။ဒါပေမဲ့အချက်တချို့ပေါ့။ဒါပညာရေးသုံးစိတ်မှာ budget ကဟိုတနင်္ဂနွေလုံးသုံးစိတ်ကနေ20ရာခိုင်နှုန်းကိုပညာရေးသုံးဖို့အမျိုးသားလက်တော်ကသဘောတူတယ်ဒါပေမဲ့အချိန်ကာလတော့တော့သတ်မှတ်ချက်ရှိတယ်
တဖြည်းဖြည်းချင်းတိုးပေးသွားမှာပေါ့
တော့ចောင်းသားသမဂ္ဂတွေဆရာသမဂ္ဂကိုယ်စားလှယ်တွေတက္ကသိုလ်အုပ်ချုပ်ရေးကောင်စီမှာပါဖို့ဆိုတော့အမျိုးသားလက်တော်ကသဘောတူတယ်ပြည်သူလက်တော်ရောက်တဲ့အခါကျတော့ဒီဘိုလ်ချုပ်ကံမှုဆက်ထားတယ်ပညာရေးသုံးစိတ်20ကိုပဲဖြတ်လိုက်တယ်ပညာရေးသုံးစိတ်ကိုရာခိုင်နှုန်းသတ်မှတ်ချက်မရှိတော့ဘူးအဲနောက်တစ်ခါသမဂ္ဂနဲ့ပတ်သက်လို့ဒီចောင်းသားတွေကចောင်းသားသမဂ္ဂကိုလွတ်လပ်စွာဖွဲ့စည်းခြင်း ਨੇ ဒီចောင်းသားသမဂ္ဂကိုယ်စားလှယ်တွေကတက္ကသိုလ်အုပ်ချုပ်ရေးကောင်စီမှာပါစည်းခြင်း ਨੇ အဲចောင်းသားသမဂ္ဂလွတ်လပ်ခွင့်မှာဒီလွတ်တော်ဘက်ကစီကံနဲ့ညီညွတ်တော်စီမင်းစီကံများနဲ့ညီညွတ်တော်သမဂ္ဂလို့တုံးလိုက်တဲ့အတွက်တော့ချုပ်ကန်တာပါသွားတယ်ဆိုတော့လွတ်လပ်တဲ့သမဂ္ဂတော့မဟုတ်ဘူးသမဂ္ဂစကလုံးရောက်ဖို့တော့ကျွန်တော်အတိုက်ခံပြောရတယ်အခုအဲ့ဒါအမျိုးသားလွတ်တော်ပြည်သူလွတ်တော်ရောက်တဲ့အခါကျတော့သမဂ္ဂစကလုံးမှာပြည့်ပြည့်တဲ့သဘောရောက်သွားတယ်ဆိုចောင်းသားတွေလိုချင်တာကចောင်းသားသမဂ္ဂကရွေးချယ်တဲ့ကိုယ်စားလှယ်နှစ်ဦးကတက္ကသိုလ်အုပ်ချုပ်ကောင်စီမှာပါဖို့ဒါလွှတ်တော်ဘက်ကကြတော့ဒီចောင်းသားသမဂ္ဂကိုယ်စားလှယ်ဆိုတာပယ်ဖြတ်လိုက်ပြီးတော့ចောင်းသားတို့ကိုယ်စားလှယ်ဆိုတော့ဒီဥစ္စာကចောင်းသားတွေတောင်းဆိုခြင်းနဲ့ဆန့်ကျင်တယ်လို့တမိုင်းဆိုင်ရာကိစ္စလည်းဖြစ်တယ်။ဒီမှာကျွန်တော်တို့ចောင်းသားသမဂ္ဂတမိုင်းမှာဒီဘိုရော့အွန်ဆန်းတို့တောင်းဆိုတိုက်ပွဲဝင်ခဲ့တာကចောင်းသားသမဂ္ဂကရွေးချယ်တဲ့ကိုယ်စားလှယ်ကတက္ကသိုလ်အုပ်ချုပ်ရေးကောင်စီမှာပါရမယ်။ဒီလိုပါတဲ့အသေးပဲကចောင်းသားတွေကိုစားပြုပြီးတော့ចောင်းသားတွေဘက်ကဟိုလူလားချက်ဒီပြောဖို့ចောင်းသားတွေကာကွယ်ဖို့ပါတာဖြစ်တယ
်ဘုရားအစွန်း
တိုက်ပွဲဝင်ခဲ့ဖို့ဟိုဘုရားအစွန်းတို့ဆောင်ရွက်ခဲ့တဲ့အတွက်ចောင်းသားသမဂ္ဂကိုယ်စားလှယ်နှစ်ဦးကတက္ကသိုလ်အုပ်ချုပ်ကောင်စီမှာပါခဲ့တယ်ရန်ကုန်တက္ကသိုလ်အမလေးတက္ကသိုလ်1958ဥနေဝင်အိမ်ဆောင်အစိုးရလုပ်တဲ့အချိန်မှာတက္ကသိုလ်ဥပဒေကိုပြင်တယ်အဲဒီပြင်တဲ့အချိန်မှာចောင်းသားသမဂ္ဂကိုယ်စားလှယ်အစားចောင်းသားများကိုယ်စားလှယ်လို့ပြောင်းလိုက်တယ်အဓိပ္ပာယ်ကတော့ចောင်းသားသမဂ္ဂကိုမလိုလားဟုဆက်အဓိပ္ပာယ်ပြတယ်ဆိုအခုအဲ့ဒီအတိုင်းပဲပြည်သူ့လွှတ်တော်ကចောင်းသားသမဂ္ဂကိုတက္ကသိုလ်အုပ်ချုပ်ကောင်စီမှာမလိုလားဘူးလို့ဖြစ်လာတဲ့အတွက်ကျွန်တော်တို့ဒါဝမ်းနည်းစရာကောင်းတယ်ဆိုတော့ចောင်းသားတွေကတခြားလုံးတိုက်ပွဲဝင်ခဲ့တယ်ចောင်းသားတွေရဲ့အခွင့်အရေးအတွက်တက္ကသိုလ်အုပ်ချုပ်ကောင်စီမှာပါဖို့လွှတ်တော်ကပယ်ဖြတ်လိုက်တယ်ဒါအခုသမဂ္ဂနဲ့ပတ်သက်တဲ့ဖြစ်စဉ်မှာဒီပညာရေးအသုံးစိတ်မှာလည်းပြည်သူ့လွှတ်တော်ကနေပယ်ဖြတ်လိုက်တယ်ဘိုလ်ချုပ်ကနေပညာရေးဝယ်သွားတယ်နောက်ចောင်းသားနဲ့အန္တရာယ်တောင်းဆိုတာကဒီမတိမနီယပညာရေးကိုအ ਨੇ ဆုံးစာသင်နှစ်9နှစ်ရှိဖို့ဆိုတော့တောင်းတဲ့ရွယ်ချက်ကလေးတွေကျောင်းမှာရှိရင်စာတတ်မယ်သူတို့အထက်ဘဝကျောင်းပညာတွေရမယ်သူတို့ဘဝလည်းထူထောင်နိုင်မယ်ပတ်ဝန်းကျင်နဲ့ကောင်းအောင်လုပ်နိုင်မယ်နောက်တပြိုင်နက်ထဲမှာကလေးတွေကျောင်းမှာရှိခြင်းအပြင်ကလေးစစ်သားတို့ကလေးလုံသမားတို့ကာကွယ်နိုင်တယ်အဲဒါကြောင့်ကျွန်တော်တို့ကကလေးတွေကိုအ ਨੇ ဆုံးမတိမနီယဒီ9နှစ်တော့ရှိတဲ့နယ်လို့တောင်းဆိုတယ်ဒါကကျွန်တော်တို့ကြီးပဲမဟုတ်ဘူးနိုင်ငံတကာမှာအခုလာမယ့်ဒီ post 2015 education agenda မှာနိုင်ငံတကာကထားတဲ့ဆန်က9နှစ်ပဲကျွန်တော်တို့တောင်းဆိုတာနိုင်ငံတကာထားတဲ့ဆန်နဲ့ခိုက်တယ်ဒါပေမဲ့အစိုးရနဲ့လွှတ်တော်ကပယ်ဖြတ်လိုက်တယ်တစ်ဖက်ကလည်းအခြေမတင်မနည်းပညာရေး9နှစ်ကိုပယ်ဖြတ်လိုက်ပြီးတော့ဒီ budget အသုံးစိတ်မှလည်းလျှော့ချလိုက်တယ်ဒါ budget ကိုတိုးမတုံးချင်ဘူးမတင်မနည်းပညာရေးလုပ်မယ်ဆိုရင် budget ပိုတိုးအောင်မှာဘူ
းဟုတ်ကဲ့
ဆိုအဲ့ဒါ budget ပိုမတုံးချင်တဲ့အတွက်မတင်မနည်းပညာရေးတွေမလုပ်ဘူးလို့မြင်တယ်အခုတော့လွှတ်တော်နေရာမှာရောက်နေပြီဘယ်လိုဆုံးဖြတ်မယ်ဆိုတာမသိဘူးဒါပေမဲ့ចောင်းသားတွေကတော့ចောင်းသားတွေ တောင်းဆိုချက်အနန္ဒီယတောင်းဆိုချက်ကကျွန်တော်တို့ကဒီတိုင်းပြည်နဲ့အနှံ့ပေါ့တိုင်းနဲ့ပြည်နဲ့အနှံ့သွားပြီးတော့ပညာရေးပြည်ပြင်ပြောင်းလဲဖို့အကြံဉာဏ်ယူခဲ့တယ်။ဒါကျွန်တော်တို့ဆွေးနွေးပွဲလုပ်ခဲ့တဲ့ဒေသတွေကပြလိုက်တဲ့အကြံဉာဏ်ပဲ။ဒါဆွေးနွေးပွဲလုပ်တဲ့အချိန်မှာကျောင်းသားတွေလည်းပါတယ်။ဒေသခံတွေပြည်သူလူထုကဘာတွေလူလာရဲဆိုတာကျောင်းသားတွေသိတယ်။ကျောင်းသားတွေရဲ့စံတာပြည်သူလူထုရဲ့စံတာမပါဘဲနဲ့ပညာရေးဥပဒေကိုအတည်ပြုမယ်ဆိုရင်ဒီကျောင်းသားလည်းသဘောတူမှာမဟုတ်ဘူး။ဒီလိုလူလူလည်းသဘောတူမှာမဟုတ်ဘူ
း။
ကောင်းတဲ့ပညာရေးစနစ်လည်းရောက်မှာမဟုတ်ဘူး။အဲဒါကြောင့်ကျွန်တော်တို့ကအခုဆုံးဖြတ်ချက်မကျသေးတဲ့အချိန်မှာကျောင်းသားတွေလိုလားတဲ့ပြည်သူတွေလိုလားတဲ့ပညာရေးစနစ်မျိုးဒီမိုစီနီးကြတဲ့ပညာရေးစနစ်မျိုးဖြစ်စေချင်ပါတယ
်။ဟုတ်ကဲ့။ဆိုတော့ဒီမြန်မာနိုင်ငံရဲ့လက်ရှိပညာရေးစနစ်ကအဆင်မပြေဘူး။ဟိုအိန္ဒိယနိုင်ငံအနေနဲ့ရှင်ရင်ကိုကျွန်တော်တို့တော်တော်လေးနောက်ကျနေပြီ
။
ကမ္ဘာနဲ့ရင်မောင်းတန်းဖို့ဆိုတာတော့ဝေးရောပေါ့နော
်
။ဆိုတော့အဲ့ဒီဟာကိုတနင်္ဂနွေကလည်းလက်ခံထားတယ်မြန်မာနိုင်ငံမှာရှိတဲ့ဆရာတို့လိုပညာရှင်တွေကလည်းလက်ခံသဘောပေါက်ထားတယ
်။
အစိုးရနဲ့လွတ်တော်ကရောဒါကိုအခြေခံအားဖြင့်လက်ခံသလားဒီလက်ရှိပညာရေးစနစ်ဟာအလုံးမဖြစ်ဘူးပြင်ပြောင်းလဲဖို့လိုတယ်ဆိုတာကို
ဒီလက်ရှိပညာရေးစနစ်ကအကျိုးမရှိဘူးဆိုတာအားလုံးသိပါတယ်အားလုံးသိတယ်ဒီဘာကလေးတွေရဲ့ရက်လက်မှာချင်းသိတယ်လေကျွန်တော်တို့ကလေးတွေဒီဆယ်တန်းအောင်လာတဲ့ဘွဲရလာတယ်နောက်သူတို့ဘဝရက်တည်ဖို့တဲ့ပညာရက်တည်ကောင်းကောင်းမပါလောက်ဒါအားလုံးသိပါတယ်ဒီအစိုးရအရာရှိကြီးတွေကဒီဗမာပြည်ရဲ့ပညာရေးစနစ်မထားဘဲနဲ့နိုင်ငံခြားမှာထားကြတယ်ဒါဒီပညာရေးစနစ်ကရည်သွေးမရှိဘူးဆိုတော့သူတို့ကတည်းကသိတယ်ဆိုတော့ဒါပေမဲ့ဘာလို့မပြောင်းတယ်လဲဆိုတော့ကျွန်တော်တို့အဲ့ဒါစဉ်းစားတဲ့အခါကျတော့တစ်ဖက်ကချုပ်ကင်တာကိုမလျှော့ချင်ဘူးဆိုတော့အခြေခံဥပဒေကလည်းတနင်္ဂနွေလုံးရဲ့နိုင်ငံရေးစနစ်ကိုဒီအစိုးရချုပ်ကင်ထားတယ်အလားတူပဲပညာရေးစနစ်မှာလည်းချုပ်ကင်ခြင်းတယ်ချုပ်ကင်ထားခြင်းတဲ့အတွက်ပညာရေးစနစ်ကိုမပြောင်းဘူးလို့မြင်တယ်တစ်ဖက်ကလည်းကျွန်တော်တို့ပြည်ပြောင်းလဲဖို့ဆွေးနွေးတဲ့အခါမှာအစိုးရပဲလွတ်တော်ပဲဆွေးနွေးတဲ့အခါမှာဒီပညာရေးဝန်ကြီးဌာနကတော်တော်လေးပြင်းပြင်းထန်ထန်ကန့်ကွက်တယ်ဘာကြောင့်လဲဆိုတော့သူတို့ဘိုးချုပ်ကင်ထားတဲ့အတွက်ဒီဝန်ကြီးဌာနပုဂ္ဂိုလ်တွေညွှန်ကြားမှုတွေပမကချုပ်တွေကသူတို့လက်ထက်မှာအာဏာရှိတယ်အဲ့ဒီအာဏာနဲ့ပညာရေးသုံးစီကိုသူတို့ချေလည်လို့ရတယ်နောက်ဆရာတွေယာရုတက်တာနေပြောင်းရွှေ့တာသူတို့လက်ထက်မှာရှိတယ
်ဟုတ်ကဲ့
ဆိုတော့အဲ့ဒီအတွက်ဒါကိုသူတို့ရှောက်မပေးခြင်းတို့မပြောင်းလဲဘူးလို့မြင်တယ်
ဆိုတော့မပြောင်းလဲခြင်းဘူးဒီလက်ရှိစနစ်ကိုတို့ဟိုတို့ဆက်ပြီးတော့ချုပ်ကန်ထားနေဆိုတော့သိတာပါတယ်ဘာလို့ဆိုတော့ចောင်းသားတွေအပါအဝင်ပေါ့နော်ចောင်းသားတွေဥဆောင်နေဒီပညာရေးစနစ်ပြင်ပြောင်းလဲရေလှူရှားတဲ့သူတွေဆိုညဉ့်ညမ်းသာဆန္ဒပြတဲ့သူတွေသူဖန်ဆီးထောင်ချလိုက်တယ်ဆိုကြတဲ့ဒီချက်ကပေါ်လွင်နေတာပဲဆိုတော့အဲ့ဒီចောင်းသားတွေဖန်ခံထားတဲ့အပေါ်မှာဆရာအနေနဲ့ဘယ်လိုမြင်လဲ
ဒီအဖမ်းမဖန်ထိုက်ဘူးဗျာဘာကြောင့်လဲဆိုတော့ကျွန်တော်တို့၄ဘွင့်ဆိုင်ဆွေးနွေးပွဲဒီလှုပ်တဲ့အခါကျတော့၄ဘွင့်ဆိုင်ဆွေးနွေးပွဲမှာចောင်းသားတွေကတင်ပြတယ်ဒီဆန္ဒပြတဲ့ចောင်းသားတွေအားပေးကူညီတဲ့သူတွေကိုဖန်ဆီးခြင်းမပြုပါနဲ့လို့မိတ္တရခံတဲ့ခါကျတော့သဘောတူခဲ့တယ်။အစိုးရဘက်ကလည်းသဘောတူတယ်လွတ်တော်ဘက်ကလည်းသဘောတူတယ်အဲ့ဒါကိုလက်မှတ်ထိုးထားတယ်။အဲ့ဒါ February 17ရက်နေ့ဆိုတော့ဒီဆန္ဒပြတဲ့ចောင်းသားတွေကိုမဖမ်းပါဘူးလို့အစိုးရဘက်ကသဘောတူကတိပေးပြီးမှအခုဖမ်းတဲ့ခါကျတော့ကတိချိုးဖောက်ရရောက်တယ်။ဒါကြောင့်စကားရမဖမ်းတတ်ဘူး။နောက်ចောင်းသားတွေကလည်းပညာရေးစနစ်ပြင်ဖို့အတွက်သူတို့တောင်းဆိုတာ။တောင်းဆိုတာသူတို့ဆန္ဒပြတဲ့အခါမှာခြေတက်လမ်းလျှောက်တဲ့အခါမှာဘာမှစူပူတာချမ်းဖက်တာမရှိခဲ့ဘူ
း။ဟုတ်ကဲ့။
ចောင်းသားတွေကသူတို့ပြုပြင်ပြောင်းလဲခြင်းနဲ့ပညာရေးစနစ်ကိုတွဲဆောင်ဆွေးနွေးပွဲနဲ့ပြောင်းဖို့။နောက်တစ်ချက်ကတွဲဆောင်ဆွေးနွေးပွဲចောင်းသားတွေတောင်းတယ်။ဆိုတော့တွဲဆောင်ဆွေးနွေးပွဲကចောင်းသားဆန္ဒပြတဲ့ပုံမှာပြည်သူလူထုရဲ့ဝမ်းရံနဲ့အားကောင်းတဲ့အချိန်မှာတွဲဆောင်ဆွေးနွေးပွဲခွင့်ပြုခဲ့တယ်။ဒါတွဲဆောင်ဆွေးနွေးပွဲမှာသဘောတူတဲ့အချက်တွေကိုပြန်ပြောင်းလိုက်တာ။ဆိုတော့အဲ့ဒါကတော့ဒီအစိုးရဘက်မှာကျွန်တော်ဝေဖန်ထောက်ပြခြင်းနဲ့။ဆိုတော့ကျွန်တော်တို့နိုင်ငံရေးပြဿနာတွေကိုတွေးဆောင်ဆွေးနွေးတဲ့နည်းနဲ့ဖြေရှင်းဖို့ဆိုပြီးတော့ဝိုင်းဝန်းချံပေးကြတယ်။နိုင်ငံတကာလည်းချံပေးတယ်။ကျောင်းသားတွေကလည်းတွေးဆောင်ဆွေးနွေးတဲ့နည်းနဲ့ပညာရေးပြင်ဖို့တောင်းဆိုတယ်။တွေးဆောင်ဆွေးနွေးပဲဖြစ်တယ်။တွေးဆောင်ဆွေးနွေးပွဲမှာသဘောတူတယ်။သဘောတူတဲ့ချက်ကိုလွတ်တော်ရောက်မှပြင်နေဆိုရင်ဒီလိုတွေးဆောင်ဆွေးနွေးပွဲကိုကျွန်တော်တို့ဘယ်လိုယုံကြည်ရမလဲ
။ဟုတ်ပါတယ
်။နောက်လာမယ့်တွေးဆောင်ဆွေးနွေးပွဲတွေရှိတဲ့တိုင်းရင်းသားတွေဒီအပြစ်ခတ်ရက်ဆဲဖို့တွေးဆောင်ဆွေးနွေးပွဲတွေငြိမ်းချမ်းဆွေးနွေးပွဲတွေဆိုတော့ကျောင်းသားနဲ့ဆွေးနွေးပွဲတောင်မှဆွေးနွေးပြီးလို့သဘောတူတဲ့ချက်ကိုအစိုးရကပြင်နေဆိုရင်နောက်လာမယ့်တိုင်းရင်းသားတွေနဲ့ဆွေးနွေးပွဲတွေဘယ်လိုယုံကြည်ရမလဲ။ဒေါအောင်ဆန်းစုကြည်နဲ့လုပ်မယ့်6ပွင့်ဆိုင်ဆွေးနွေးပွဲဘယ်လိုယုံကြည်ရမလဲ။ဆိုတော့ကျွန်တော်မိတ္တရခန့်ကျင်တော့အစိုးရအနေနဲ့ကျွန်တော်တို့ဟိုတွဲဆောင်ဆွေးနွေးပွဲကို dialogue ကိုအဓိပ္ပာယ်ရှိစေချင်တယ်။ dialogue ဖြစ်ပြီးဆိုရင် dialogue မှာသဘောတူတဲ့အချက်ကိုခိုင်ခိုင်မာမာဆွဲကင်ပြီးတော့အကောင့်ထဲဖို့စေချင်တယ
်။ဟုတ်တယ်။သူလေးဦးဆိုင်ဆွေးနွေးပွဲမှာသဘောတူခဲ့တဲ့ပမာဏသူတို့စစ်တချက်ကိုသဘောတူခဲ့တယ်။ပြီးတော့နောက်ရကြတော့ဒါမဟုတ်ပါဘူးဆိုပြီးတော့သူတို့ခါပြန်ပြီးတော့
ဟုတ်
ကဲ့ဟိုဖြတ်လိုက်တဲ့သဘောပုံစံမျိုးဖြစ်ရောင်းနေပေါ့နော
်
ဆိုတော့ဆရာအနေနဲ့ဟိုဒီအနန္ဒီယာမှာ NLD ကိုကိုစားပြုတ်ပြီးတော့အစပိုင်းကဟိုပေါ့ကိုစလေအနေနဲ့ပါဝင်ခဲ့တယ်အခုရောဆရာဘယ်လိုပုံစံနဲ့ရက်တင်နေလဲ
စတင်ပါဝင်တဲ့အချိန်မှာအနန္ဒီယာဖွဲ့တော့ပ ပညာရေးကွန်ရက်တွေပါတယ် NLD ပညာရေးကွန်ရက်ပါတယ်ကျောင်းသားသမဂ္ဂတွေဆရာသမဂ္ဂတွေပါတယ်ဘုန်းကြီးတို့တင်ကျောင်းတွေပါတယ်ဒီခရစ်ယာန်ဘုရားကျောင်းအဖွဲ့တွေကျောင်းတွေပါတယ်စပါတဲ့ချိန်တုန်းကတော့ကျွန်တော်က NLD မှာတာဝန်ရှိတော့ NLD ရဲ့ပညာရေးကိုကူစားပြုလိုက်တယ်အခု NLD မှာတာဝန်မရှိပေမဲ့ဆိုတော့ NLD ရဲ့ဖွဲ့စည်းပုံကအဖွဲ့စည်းလိုက်ဖြစ်စေတူဦးချင်းလိုက်ဖြစ်စေပါလို့ရပါတယ်အခုကျွန်တော်ဆက်လက်ပါဝင်နေတာတော့တူဦးချင်းနဲ့ပါဝင်နေကျွန်တော်ရဲ့ NLD ရဲ့လှုပ်ဖော်ကံပတ်တရားလည်းကျွန်တော်ရှိစီခြင်းနဲ့ Now NLD မှာကျွန်တော်ဟိုဆရာတက်တင်လောက်ထားတဲ့ foundation ရှိပါတယ် thinking classroom foundation thinking classroom foundation နေနဲ့လည်းပါတယ်တတိပုဂ္ဂလနေနဲ့လည်းပါပါတယ
်ဟုတ်ကဲ့ခင်ဗျအခုဆရာအခုအမေရိကန်ကိုရောက်နေတဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့လည်းကျွန်တော်မေးချင်ပါတယ
်
ဆိုတော့ကျွန်တော်တို့နားလည်ထားတာကဆရာအမေရိကန်မှာရောက်နေတဲ့ဒီမြန်မာနိုင်ငံကမြန်မာနိုင်ငံဘွားမြန်မာနိုင်ငံသားတွေအမေရိကန်မှာပညာတင်ပြီးတော့ပညာတက်ကြတဲ့လူငယ်တွေဟိုလူတွေပေါ့နော်အဲ့ဒီလူတွေကမြန်မာနိုင်ငံရဲ့ပညာရေးပြင်ပြောင်းလေးစနစ်မှာဟိုလာပြီးတော့ကုညီကြဖို့ဝမ်းဝမ်းပံ့ပိုးပေးကြဖို့ဆရာအနေနဲ့လိုက်ပြီးတော့အမေရိကန်တနင်္ဂနွေလို့လိုက်ပြီးတော့နယ်လက်ဟောပြောစီရောက်နေတယ်လို့ကျွန်တော်သိရပါတယ်ဆိုတော့အဲ့လိုမျိုးဟောပြောတာဒီမှာရောက်နေတဲ့သူတွေကဘယ်လောက်ထိများအကူအညီပေးနိုင်မယ်လို့ဆရာထင်လဲဆရာ
ဒီအမေရိကန်လာတဲ့ရွေးချယ်တစ်ခုရှိပါတယ်တစ်ခုကတော့အမေရိကန်မှာနေတဲ့မြန်မာနိုင်ငံသားတွေကကျောင်းသားတွေပညာရေးစနစ်ပြောင်းဖို့တောင်းဆိုတဲ့အခါကျတော့ဟိုအမေရိကန်ရောက်တဲ့ဗမာနိုင်ငံသားတွေကအားပေးကူညီတယ်ထောက်ခံကြတယ်အဲ့တော့ပထမအချက်ကသူတို့နဲ့လာတွေ့ပြီးတော့ဒီကျွန်တော်တို့ရဲ့ဆောင်ရွက်ချက်တွေရှင်းပြတယ်အခက်အခဲတွေရှင်းပြတယ်ဘာတွေဆောင်ရွက်တင်နေဆိုအကြံဉာဏ်ယူပါတယ်နောက်တစ်ချက်ကဒီနိုင်ငံမှာရောက်နေတဲ့လူငယ်တွေဒီနိုင်ငံရောက်နေတဲ့ဗမာနိုင်ငံသားရဲ့သားသမီးတွေသူတို့အမေရိကန်နိုင်ငံမှာပညာသင်ကြားတဲ့အခါကျတော့ဒီနိုင်ငံရဲ့ပညာရေးစနစ်တွေသူတို့ကောင်းကောင်းရထားတယ်ဆိုအဲ့ဒီလူငယ်တွေကိုပြန်ပြီးတော့သူတို့အားတဲ့ချိန်မှာသူတို့အားလိုက်ရက်ဒီမှာဗမာပြည်ပြန်ပြီးတော့သူလှုပ်အားပေးဆောင်ရွက်ဖို့ဆိုတော့ကျွန်တော်တို့ဒီဖုန်တော်ကြီးတင်ကြောင်းနေရှိတယ်ဒီပညာရဏအကြောင်းနေရှိတယ်ဘုရားကျောင်းအဖွင့်တဲ့ကျောင်းနေရှိတယ်အဲဒီလိုကျောင်းတွေကဒီကျောင်းသားတွေကအည်သွေးရှိတဲ့ပညာရေးလိုချင်တယ်လေဆိုတော့ဒီနိုင်ငံမှာနေတဲ့ဗမာနိုင်ငံသားတွေကသူတို့ရထားတဲ့အည်သွေးရှိတဲ့ပညာရေးကိုပြန်လည်မြှောက်ပေးဖို့ဒါကဗမာနိုင်ငံကလေးတွေတွေကြိုးရှိဖို့နောက်ရည်ရွယ်ချက်တစ်ခုကတော့ဒီနိုင်ငံမှာရောက်နေတဲ့ဗမာနိုင်ငံသားတွေကဗမာပြည်နဲ့အဆက်မပြတ်ဘဲနဲ့ဗမာပြည်နဲ့တွေ့တယ်ဗမာပြည်ရဲ့အခြေအနေသိတယ်ဆိုရင်နောက်တစ်ချိန်မှာဗမာပြည်ထူထောင်တဲ့အခါမှာသူတို့ရဲ့ပါဝင်ကူညီမှုရဖို့အဲ့ဒီအတွက်ကျွန်တော်ဒီကလူငယ်တွေနဲ့တွေ့ပြီးတော့ဗမာနိုင်ငံသားတွေနဲ့တွေ့ပြီးတော့ကျွန်တော်တို့ရှိရအကူအညီတောင်းနေတာပါ
ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျေးဇူးပါ